NCA အပြည့်အစာချုပ်ကိုလက်မှတ်ထူထားတဲ့ရှမ်းနဲ့ရခိုင်လက်နက်ကိုင်အဖွဲ့နှစ်ခုကလာမယ့်21ရာစုညီလာခံတက်ရောက်ရေးကိစ္စအခုချိန်ကြီးမတင်မကျဖြစ်နေပါတယ်။အဓိကအချက်ကတော့လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခွင့်နဲ့သက်ဆိုင်နေပါတယ်။ဒီသတင်းကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့တနင်္ဂနွေလုံးတိုက်ခတ်တက်ခတ်မှုရန်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာလူမျိုးအလိုက်နဲ့ဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခဲ့ရမှာ RCSS ကိုရှမ်းတပ်ဖွဲ့နဲ့ ALP ကိုစကိုင်းတပ်ဖွဲ့တွေကတော့လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်မပြေမလည်ရှိနေပါတဲ့။ရှမ်းပြည်နယ်ပြည်내ထူထောင်ရေးကောင်စီ RCSS ကလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးဒါမှမဟုတ်ပင်လုံမှာကျင်းပဖို့တောင်းဆိုထားပြီးလောလောဆယ်အစိုးရနဲ့ညှိနှိုင်းနေစေရှိတယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ်။
အမေသားအဆင့်နဲ့လည်းရင်းချင်းနဲ့ဆက်လို့မျိုးလိုက်တာတော့လို့ပြောမနေနေလို့ဆိုတော့ဒီလိုဆိုအကျိုးအသက်ကလည်းကြီးနေတာပေါ့နော်ကျွန်တော်ချင်းနဲ့လေဒီဒီ department တိုင်းမှာတော့အဖြစ်တိတိကျကျဆက်လက်မှာဖြစ်ပါတယ
်ပြီးခဲ့တဲ့ February လကတော့မိုင်းပန်ဒါမမုတ်ထိုင်းနယ်ဇက်အနီးကမိုင်းတော့မိုင်းထားမှာကျင်းပဖို့အစိုးရဘက်ကတုံ့ပြန်ထားတာကိုတွာလာရေးနဲ့နေရာထိုင်ခင်းအခက်အခဲကြောင့်ရှမ်းတပ်ဖွဲ့ကလက်မခံခဲ့ပါဘူးရှမ်းလက်နက်ကိုင်အဖွဲ့တွေကသူတို့တောင်းဆိုထားတဲ့နေရာမှာကျင်းပခွင့်မရရင်21ရာစုပင်လုံတက်ရောက်ရေးကိုဗဟိုအလုံးမှုဆောင်အစည်းအဝေးမှာပြန်လည်ဆုံးဖြတ်ဖို့ရှိကြောင်းလည်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဆီကဒီနားလည်းတော့ကျွန်တော်တို့စီစီအစည်းအဝေးခေါ်ယူပြီးတော့ကျွန်တော်ဒီဆုံးဖြတ်မှာဖြစ်ပါတယ်။အခုကကျွန်တော်တို့ကရှမ်းရေရောင်းအလို့တက်စမလုပ်ပါဘူးလေ။မလုပ်ရဘူးတော့ဒီ21ဒီလိုမျိုးလားခံတည်တဲ့ကြောင့်တခုတည်းနဲ့ဆက်ဆက်ရှိတယ်။ဒီလိုဒီလူထုတာကိုတည်သွားမှပဲတွားလို့ရမယ့်အခြေအနေရှိတာဆိုတာ
။ပြီးခဲ့တဲ့ AD လအတွင်းကတော့တောင်ကြီးမြို့မှာရှမ်းပြည်နယ်ဒေသအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကိုပြည်နယ်အစိုးရကဥဆောင်ကျင်းပခဲ့ပေမဲ့ဒါကကျက်ပြန့်တဲ့သဘောထားအမြင်တွေရယူဖို့အချိန်ကန့်သတ်ရှိခဲ့သလိုရှမ်းလူထုအားလုံးကိုလည်းကိုယ်စားမပြုကြောင်း RCSS ဘက်ကထောက်ပြပါတယ်။ရခိုင်လူမျိုးလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတော့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကြောင့်ကျင်းပဖို့ခွင့်ပြုတာမရှိသေးကြောင်းရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဒုဥက္ကဋ္ဌဒေါက်တာမြတ်ရာဇာလင်းကပြောပါတယ်
ကျမတို့ရခိုင်ပြည်လွတ်မြောက်ရေးပါတီကတော့လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတစ်ခုလေးဖြစ်ပါတယ် NCA ရဲ့စာချုပ်အတိုင်းဆိုလို့ရှိရင်ကျမတို့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးခွင့်ရရမှာပါရှစ်ချင်းမြောက် UPDC အစည်းအဝေးမှာလည်းပဲကျမတို့ကိုအထင်ကျင်းဖြစ်တဲ့အဖွဲ့အစည်းတွေလောက်ပိုင်းခွင့်ရှိတယ်ဆိုတာမျိုးကိုဆုံးဖြတ်ချက်ကြကြပါရဲ့နဲ့ဆက်ဆက်ချက်ဖြစ်ပေါ်လာတဲ့အစည်းအဝေးတွေမှာကျမတို့ကိုလောက်ပိုင်းခွင့်မရှိတော့ဘူးလွန်ခဲ့တဲ့ဒီ campaign အစည်းအဝေးမှာဆိုလို့ရှိရင်ရခိုင်ကိုလောက်ပိုင်းခွင့်မပေးခဲ့ပါမပေးခဲ့တဲ့ကိစ္စကိုကျမတို့ကမေးတဲ့အချိန်မှာ sensitive area လို့ပဲပြောပါတယ်ချိရရှလို့ဖြစ်တဲ့ area လို့ပဲပြောပါတယ်အဲ့ဒါပဲအဖြစ်ဖြစ်ပါတယ
် ALP ပါတီအနေနဲ့လာမယ့်21ရာစုပင်လုံတက်ရောက်ရေးကိုပါတီဘိုးကော်မတီအစည်းအဝေးမှာဆုံးဖြတ်ဖို့ရှိနေကြောင်းလည်းပြောပါတယ်
ကျမတို့ကပါတီစည်းဝေးခေါ်နေပါတယ်ပြီးလို့ရှိရင်သခင်တစ်မျိုးသားလုံးနဲ့လည်းကျမတို့ညှိနှိုင်းဆောင်ရွက်နေသေးဖြစ်ပါတယ်ကျမတို့ပါတီကတော့အင်မတန်မှဒီကျနိုင်ကြလည်းဖြစ်ပါတယ် NCA ကိုလက်မှတ်ထိုးထားပါရဲ့နဲ့ကျမတို့ဟာအင်မတန်မှကို pressure ဆက်ဆံခံရတယ်ဆိုတာမျိုးကိုကျမတို့ကတော့လုံးဝခံစားချက်မကောင်းပါဘူး
လောလောဆယ်မှာလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုကရင်ချင်းနဲ့ပအိုးတို့မှကျင်းပခဲ့တယ်ဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုတော့ပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မှာကျင်းပခဲ့ပြီးဖြစ်ပါတယ်